ရှင်းပြည်နယ်ဖလန်းခရိုင်ရီခေါ်ရာမြို့ကစစ်တပ်စခန်းကိုချင်းကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းပစ်ခတ်တာတွေလုပ်ပါတယ်ရီခေါ်ရာမြို့ကဒေသခံတွေအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်ကြရပါတယ်ရီခေါ်ရာမြို့ကအခြေအနေတွေကိုနန်းလောင်ပြောပြပေးပါအောင်ရှင်
အိန္ဒိယမြန်မာနယ်စပ်ရီခေါ်ဒါရမျိုးကစစ်တပ်တပ်ဆွဲထားတဲ့စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးနိုဝင်ဘာ12ရက်ညပိုင်းကလေးကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုဝင်ဘာ13ရက်မနက်ပိုင်းမှာတော့သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်စစ်တပ်ဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်တပ်တပ်ဆွဲထားတဲ့စခန်းတစ်ခုအနက်အပေါ်စခန်းတစ်ခုကိုသိမ်းဆီးနိုင်ခဲ့ပြီးစစ်သားတချို့ကိုဖမ်းဆီးနိုင်ခဲ့တယ်လို့ချင်းအမျိုးရာတပ်ဦးချင်းအမျိုးရာတပ်မတော်ပြောခွင့်ရစလိုင်းထက်နေကအခုလိုပြောပါတယ
်ရီခေါ်တာအထိုင်စခန်းတစ်ခုကိုကျွန်တော်တို့တွားရောက်ပြီးတော့တိုက်ခိုက်တယ်ခုဒီမနေ့9နိုင်6နိုင်လောက်မှာကျွန်တော်တို့အပြီးသိမ်းနိုင်ခဲ့တယ်ပေါ့နော်အဲ့အဲ့ဒီမှာအဲ့ဒီအောက်ကနေရှိတဲ့ဒီကိစ္စကတခုတော့သူတို့ကြံသေးတယ်ပေါ့နော်အဲ့ဒါကိုဆက်လက်ပြီးတော့ကျွန်တော်တို့ဆက်လက်သိမ်းဖို့စူးစမ်းနေပါတယ်အဲ့ဒီမှာ jet fighter တစ်စီးရတော့လာသွားတယ်ဆက်လက်ပြီးတော့လာနိုင်မယ့်အနေအထားရှိတယ်လို့တော့ကျွန်တော်တို့အဲ့ဒါလိုခံမှန်းတယ်ပေါ့အဲ့ဒီမှာသူတို့ခက်ကနေအာ9ယောက်6ယောက်လောက်တော့အရှင်ထားနိုင်ခဲ့တယ်ပေါ့လက်နဲ့ဒီပါဒီသိမ်းရှိဖို့တော့ရှိတယ်အတိအကျတော့ကျွန်တော်တို့အမတိသေးဘူးပေါ့နော်
စစ်တပ်ဟာရီခေါ်ဒါမျိုးရဲ့အမှတ်တရက်ွက်နဲ့အမှတ်နဲ့ရက်ွက်မှာတက်ဆွဲထားတာဖြစ်ပြီးအခုကာကွယ်ရေးတပ်ဖွဲ့တွေတင်စီလိုက်တဲ့အပေါ်စကန်ဟာအမှတ်တရက်ွက်မှာတက်ဆွဲထားတဲ့စကန်ဖြစ်ပါတယ်။နောက်စကန်တစ်ခုဖြစ်တဲ့ DO 6နီးကစကန်ကိုတော့ကာကွယ်ရေးအဖွဲ့တွေတင်ပိုက်ဖို့ဆက်လက်စ조사ခဲ့တာဖြစ်ပါတယ်။ညနေပိုင်းမှာတော့ကြန့်ရှိနေတဲ့စစ်တပ်စကန်တစ်ခုကိုပါချက်မှန်တင်စီရမိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုချင်းမီနယ်အတွင်းဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းမထုတ်ပြန်သေးသလိုဝင်ရောက်တိုက်ခိုက်နေတဲ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။တိုက်ပွဲကြောင့်ရီခေါ်ဒါမျိုးကမြို့ခံတွေဟာအိန္ဒိယဘက်ကိုတင်ဆောင်နေရတယ်လို့မြို့ခံတို့ကအခုလိုပြောပါတယ်
။မနေ့ကညနေပိုင်းကနေမိုးမထုတ်ခင်လေးကအဲကနေဒီဘက်အိန္ဒိယဘက်မိုးထုတ်ခါနေအဲကနေပါပြီးတော့ဝင်လာပြီးတော့မနေ့ပိုင်းမှာလည်းအများကြီးပဲမနေ့ပိုင်းမှာတော့အကုန်လုံးနေပါအဲ့လိုပဲမြို့ထဲမှာကအခုအလုံးမရှိတော့ဘူးမနေ့ပိုင်းမှာက jet fighter တစ်စီးရတယ်ကွာပြီးတော့ဘုံတစ်လုံးချက် MI-25 ကတော်တော်လာဖြစ်တာ
နိုဝင်ဘာ13ရက်ညနေပိုင်းမှာ MI-35 လေယာဉ်နဲ့ဒုတိယအကြိမ်လာရောက်ပစ်ခတ်တာတွေရှိပြီးမြို့ထဲမှာတော့ညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုတိုက်ပွဲကြောင့်အရသာထိခိုက်သေးဆုံးတာတွေရှိနေပေမဲ့အရေးအတွက်အတိအကျကိုတော့ပြောလို့မရသေးဘူးလို့လည်းပြောပါတယ်ရီခေါ်ဒါမျိုးဟာအိန္ဒိယမြန်မာနယ်စပ်မှာရှိပြီးအထူးကကြတဲ့နယ်စပ်ဂိတ်တစ်ခုလည်းဖြစ်ပါတယ်2022ခုနှစ်မတ်လထဲမှာ TO6 အနည်းမှာရှိတဲ့အမှတ်နဲ့စစ်တပ်တပ်စခန်းကိုကာကွယ်ရေးအဖွဲ့တွေတိုက်ခိုက်ခဲ့ပူပါတယ်